Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2015ခုနှစ်စက်တင်ဘာလ4ရက်တောက်ကြနေညနေပဲဘူယိုအတန်လွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်။ကျမခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါရှင်။ကျမသင်္ကီထိုက်ပါ။ဒုက္ခသည်တွေကိုတိုးမြှင့်လက်ခံဖို့ဥရောပသမ္မဂကိုကုလသမ္မဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကတိုက်တွန်းလိုက်ပါတယ်။ဆော်ဒီဘီယန်နဲ့အမေရိကန်သမ္မတတို့ဒီကနေ့မှာပဲအင်ပီရိုမှာတွေ့ဆုံပြီးအရှိအလဲပိုင်းအရေးဆွေးနွေးကြဖို့လည်းရှိနေပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုတော့ခုရန်နိုင်တဲ့အတူပြောပြပေးပါမယ်ရှင
်ဒီကနေ့မြန်မာပြည်ဆိုင်ရာသတင်းစာမတွေထဲမှာတော့မြန်မာနိုင်ငံရဲ့အဖွဲ့ဝင်29ဦးပါမဲ့သတင်းမီဒီယာကောင်စီကိုဒီမိုကရေစီနှိကျရွေးချယ်တင်မြှောက်တော့မဲ့အထက်မှာလွတ်တော်နဲ့သမ္မတရုံးကပေးမဲ့ကိုယ်စားလှယ်တွေလည်းပါဝင်မဲ့အကြောင်းတခါသမ္မတဦးသိန်းစိန်ရဲ့တရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်လို့တော့ဒုဝန်ကြီးဦးတန်ကျော်က VOA ကိုအခုလိုပြောပါတယ်
နော်အဓိကတော့ဟလာနှစ်ဖက်လုံးကနေစားလုံခြုံရေးမှာဟလာပို့ပြီးတော့စနစ်တကျဖြစ်ဖို့ရယ်နော်ဒါငြိမ်းချမ်းရေးရရှိဖို့ရယ်နော်ကျွန်တော်တို့နိုင်ငံ
သမ္မတဦးသိန်းစိန်ရဲ့တရုတ်နိုင်ငံခရီးစဉ်ကိုလည်းနိုင်ငံတကာသတင်းတွေပြီးမှအခုလိုမျိုးထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေတွေမှာတော့သမ္မတအိုဘားမားရဲ့တရုတ်ပြည်ခရီးစဉ်မတိုင်ခင်အမေရိကန်သံအမတ်ကြီးကတရုတ်အမျိုးသမီးနိုင်ငံရေးအကျဉ်းသူရှေ့နေတူလွမြောက်ရေးလှုပ်ရှားမှုကိုစောင့်ရွက်ခဲ့တဲ့အကြောင်းတွေကိုပြောပြပေးသွားမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ခီထိုင်နဲ့ကိုရန်နိုင်တို့ကကြီးညာပေးပါမယ်ရှင
်ခေလွန်ခွင့်ရရေးအတွက်ဥရောပနေဆက်တီထံကိုအလုံးရင်းနဲ့ဝင်ရောက်လာကြတဲ့ရွှေပြောင်းအခြေချသူတွေအရေးဖြေလျှော့ပေးနိုင်ဖို့အတွက်ဥရောပသမ္မဂအနေနဲ့ဒုက္ခသည်နှစ်သိန်းကျော်တို့ကိုလူစုလူဝေးလိုက်နေရာချထားပေးရေးအစီအစဉ်တစ်ခုအနေနဲ့လက်ခံဖို့ကုလသမ္မဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကတောင်းဆိုလိုက်ပါတယ်ဒုက္ခသည်တွေရဲ့အမှန်တကယ်လိုအပ်ချက်တွေကိုအကူအညီပေးရေးမှာဥရောပသမ္မဂအဖွဲ့ဝင်နိုင်ငံအားလုံးတို့ပူးပေါင်းဆောင်ရွက်ရမယ့်အစီအစဉ်တစ်ခုကိုဥရောပသမ္မဂကချမှတ်အကောင့်ထဲပေါ်ပေးဖို့ကုလသမ္မဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအန်တိုနီယိုဂူတာရက်စ်ကဒီကနေ့တောက်ကြနေမှာကြီးညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒုက္ခသည်ရေးဟာဥရောပသမ္မဂအတွက်စဉ်းစားအဖြေရှာရမယ့်ကိစ္စဖြစ်တယ်လို့လည်းမစ္စတာဂူတာရက်စ်ကပြောပါတယ်။ဥရောပသမ္မဂအနေနဲ့ဒီကိစ္စအပေါ်မှာကွဲလွဲနေကြမယ်ဆိုရင်တော့လူမောင်ခိုသမားတွေနဲ့လူကုန်ကူးသူတို့အတွက်အကျိုးအမျက်တွေရှိသွားစေလိမ့်မယ်လို့လည်းသူကထပ်လောင်းပြောပါတယ်။ဆီးရီးယားဒုက္ခသည်9000တို့ကိုမူလကလက်ခံဖို့သဘောတူထားတဲ့ဗြိတိန်နိုင်ငံကလည်းနောက်ထပ်1000နဲ့ချီပြီးတိုးမြှင့်လက်ခံသွားမယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကဒီကနေ့မှကြေညာလိုက်ပါတယ်။တစ်ချိန်တည်းမှာပဲဟန်ဂရီနိုင်ငံဘစ်ခက်မြို့မှာလည်းရာနဲ့ချီတဲ့ရွှေပြောင်းအခြေချသူတို့ကယထာပေါ်ကဆင်းဖို့ညှဉ်းဆန်နေကြဆဲပါ။သူတို့ကတော့ဒုက္ခသည်ခေလွန်ခွင့်ရှောက်ထားမှု8သိန်းကျော်လက်ခံမယ်လို့ကြေညာထားတဲ့ဂျာမနီနိုင်ငံစီကိုရောက်ဖို့မျှော်လင့်ချက်နဲ့ဟန်ဂရီမြို့တော်ဘူဒါပတ်စ်ကနေယထာစီခဲ့ကြသူတွေဖြစ်ပါတယ်။ဥရောပသမ္မဂရဲ့စီမံစည်းကမ်းအတိုင်းရွှေပြောင်းခြေချသူတို့ကိုမဖြစ်မနေစီရင်သွင်းရမှာဖြစ်တယ်လို့ဟန်ဂရီအနာပိုင်တို့ကခုခံပြောဆိုနေကြတာဖြစ်ပါတယ်။ရွှေပြောင်းခြေချသူ16ဦးတို့ကပဲဒုက္ခသည်စခန်းမှာစီရင်သွင်းဖို့ယထာပေါ်ကနေဆင်းခဲ့ပြီးကျန်းတဲ့ရာနဲ့ခြေတဲ့ရွှေပြောင်းခြေချသူတို့ကတော့ယထာပေါ်မှာဆက်ပြီးရှိနေကြပြီးစခန်းကိုမသွားဘူးဂျာမနီလို့ကြွေးကြော်နေကြတယ်လို့လည်းဘစ်ခက်ကအနာပိုင်တို့ကပြောဆိုထားပါတယ်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားဟာဆော်ဒီဘီယန်ဆယ်မန်ကိုအင်ပီရိုမှာဒီကနေ့တောက်ချာနေမှာလက်ခံတွေ့ဆုံသွားမှာဖြစ်ပါတယ်။အီရတ်၊ယီမန်နဲ့ဆီးရီးယားနိုင်ငံတွေမှာဖြစ်နေတဲ့စစ်ပွဲတွေနဲ့အရှေ့အလယ်ပိုင်းဒေသတွင်းအီရန်နိုင်ငံရဲ့အပြုအမူတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေရှိနေချိန်မှာပဲဆော်ဒီခေါင်းဆောင်ဟာအမေရိကန်ပြည်ထောင်စုကိုပထမဆုံးအကြိမ်လာရောက်တာဖြစ်ပါတယ်။သမ္မတအိုဘားမားနဲ့ဆော်ဒီဘီယန်ဆယ်မန်တို့နောက်ဆုံးတွေ့ဆုံခဲ့တာကတော့ပြီးခဲ့တဲ့ဇန်နဝါရီလကဆော်ဒီအာရေဗျနိုင်ငံမှာဖြစ်ပါတယ်။အင်ပီရိုမှာဒီကနေ့တောက်ကြနေတွေ့ဆုံမှုဟာပြီးခဲ့တဲ့မေလ14ရက်ဒေတာရဲထိပ်သီးအစည်းအဝေးပြီးတဲ့နောက်တွေ့ဆုံမှုလည်းဖြစ်ပါတယ်။အဲဒီထိပ်သီးအစည်းအဝေးအတွင်းမှာအီရန်နိုင်ငံနဲ့နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးဆိုးရိမ်မှုတွေကိုဖြေဖျောက်ဖို့အတွက်သမ္မတဥပမာဟာပင်လယ်ကွေ့ဒေတာခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာပါ။အီရန်နိုင်ငံဘက်ကဖြစ်လာနိုင်ခြေရှိတဲ့ချင်းကြောက်မှုတွေကိုရင်ဆိုင်တဲ့နေရာမှာဆွေးရင်မြင့်တင်တိဆောက်သွားဖို့အတွက်ဆော်ဒီအာရေဗျနိုင်ငံနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်သွားဖို့ကိစ္စကိုဒီကနေ့တွေ့ဆုံမှုအတွင်းအဓိကထားဆွေးနွေးသွားဖို့ရှိပါတယ်။ဒါပေမဲ့လုံခြုံရေးဆိုင်ရာတမယိုးကျနီးစနစ်ကြီးကြီးမားမားတွေနဲ့လက်နက်ကြီးတွေပေးပို့တာမျိုးတော့ပါဝင်မှာမဟုတ်ဘူးလို့ဆိုပါတယ်ခင်ဗျာ။
အီရန်နျူကလ িয়ার အရေးသဘောတူညီချက်အပေါ်မှာအမေရိကန်ဒီမိုကရက်လွှတ်တော်အမတ်တို့ရဲ့ထောက်ခံမှုအလွန်အလောက်ရရှိခဲ့တဲ့သမ္မတအိုဘားမားအနေနဲ့တကယ်လို့အီရန်နျူကလ িয়ার အရေးသဘောတူညီချက်အပေါ်မှာလွှတ်တော်ဘက်ကကန့်ကွက်ခဲ့မယ်ဆိုရင်ဗီတိုအာဏာသုံးပယ်ချနိုင်တဲ့အခွင့်အရေးရရှိသွားပြီဖြစ်ပါတယ်ဒါပေမဲ့လည်းသမ္မတအနေနဲ့တော့ဗီတိုအာဏာလုံးဝသုံးစရာမလိုလောက်တဲ့အထိအီရန်နျူကလ িয়ার အပေါ်မှာလုံလောက်တဲ့ထောက်ခံမှုမျိုးကိုတော့လွတ်လွတ်ကျွတ်ကျွတ်ရသွားတာမျိုးမဟုတ်ပါဘူးအီရန်နဲ့ရယူခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကိုပြန်လည်သုံးသပ်ပြီးလက်ခံမခံမဲခွဲဆုံးဖြတ်ခွင့်လွှတ်တော်ကိုပေးထားတဲ့ဒီနှစ်အစောပိုင်းအတည်ပြုပြဋ္ဌာန်းခဲ့တဲ့ဥပဒေအောက်မှာလွှတ်တော်နှစ်ရက်စလုံးကခေါင်းဆောင်တွေဒီသဘောတူညီချက်ကိုကန့်ကွက်မယ်ဆိုပြီးတော့ပြောဆိုထားကြတာဖြစ်ပါတယ်ဒါပေမဲ့ဒီလိုကန့်ကွက်မှုကသမ္မတရဲ့ဗီရိုအာနာကိုကျော်လွန်လှုပ်ဆောင်နိုင်တဲ့ကန့်ကွက်မဲ့အလုံအလောက်ရဖို့တော့လိုအပ်ပါတယ်အခုချိန်ထိကတော့မယ်လန်ပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်ဘာဘရာမူမီဂူစကီအပါအဝင်ဒီမိုကရက်တီရဲ့ထောက်ခံမှုလုံလုံလောက်လောက်ရရှိထားပြီဖြစ်တာကြောင့်အထက်လွှတ်တော်မှာကန့်ကွက်မှုတွေရှိရင်တောင်သမ္မတကဗီရိုအာနာကိုတော့ကျော်လွန်နိုင်မှာမဟုတ်တဲ့အကြောင်းအီရန်နဲ့သဘောတူညီချက်အတိဖြစ်ဖို့အထောက်အကူရသွားပါတယ်အောက်လွှတ်တော်မှာလည်းဒီသဘောတူညီချက်နဲ့ပတ်သက်ဆုံးဆုံးဖြတ်ချက်ကိုရှေ့သတင်းပတ်ထည့်အစောဆုံးချမှတ်နိုင်ပွဲရှိပါတယ်ရှင်
ဂေါ်ဒီမာလာသမ္မတဟောင်းအော်တိုဖေရက်စ်မိုလီနဲ့အပေါ်မှာအဂရိလိုက်စာမှုဆွဲချက်တွေနဲ့တရားစွဲမစွဲဆိုတာကိုတရားသူကြီးကဆုံးဖြတ်နေစဉ်အချိန်တွင်သူ့ကိုတောက်ကြနေသည့်ဖမ်းဆီးထိန်းသိမ်းထားမှာဖြစ်ပါတယ်သမ္မတဟောင်းမိုလီနာဟာချာတော်ရီနေကယာဒူးကနေနှုတ်ထွက်ခဲ့ပြီးအဲဒါကြောင့်မြို့တော်ဂေါ်ဒီမာလာစစ်တီမှာအောင်ပွဲခံခဲ့ကြပါတယ်။မဲဆန္ဒရှင်တွေကလာမဲ့တနင်္ဂနွေနေ့ကျရင်သမ္မတသစ်မရွေးချယ်ခင်ရပ်ပိုင်းအလို့မှာသူဟာယာဒူးကနေနှုတ်ထွက်ခဲ့တာပါ။ကုန်ပစ္စည်းတင်သွင်းသူတွေစီကနေလက်ယူတဲ့ကိစ္စမှာသမ္မတပါဝင်ပတ်သက်နေပုံရတယ်လို့တယ်လီဖုန်းခိုးနားထောင်မှုတွေကိုနာမည်ပေးထားတဲ့တလိုင်းလို့ခေါ်တဲ့အောက်ဤလိုက်စားမှုအရှုပ်တော်ပုံအတွင်းသမ္မတအပေါ်တရားစွဲဆိုခွင့်မရှိဘူးလို့ကင်းလွတ်ခွင့်ပေးထားတာကိုလွှတ်တော်အမတ်တွေကယုံသိမ်းလိုက်ပြီးတဲ့နောက်သူဟာယာဒူးကနေဆင်းပစ်ခဲ့တာပါမိုလီနာကတော့သူ့အနေနဲ့အမားတစ်ခုမှမလုပ်ခဲ့ဘူးလို့ညှင်းဆိုပါတယ်လာမယ့်ဇန်နဝါရီလမှာသမ္မတတစ်ကိုကျန်းသက်စွာချိန်ဆပြီးသည့်အထိဒုသမ္မတအလီဟန်ဒရိုမာဒိုနာရိုကမိုလီနာနေရာမှာတာဝန်ယူသွားမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ကနေတောက်ချာနေညနေခင်းသတင်းတွေကိုဆက်ပြီးပြောပြပေးနေပါရရှင်။တရုတ်နိုင်ငံဘေကျင်းမြို့တော်ကိုရောက်ရှိနေတဲ့မြန်မာသမ္မတဦးသိန်းစိန်ကိုတရုတ်သမ္မတရှီဂျင်းဖင်ကတရုတ်ပြည်သူခမဆောင်ကြီးမှဒီကနေ့လက်ခံတွေ့ဆုံခဲ့ပါရတယ်။သမ္မတဦးသိန်းစိန်ကမနေ့ကတော့တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပတဲ့ဒုတိယကမ္ဘာစစ်ပြီးဆုံးတဲ့နှစ်80ပြည့်စစ်ရေးပြအခမ်းအနားကိုလည်းတက်ရောက်ခဲ့သေးတာဖြစ်ပါတယ်။နိုင်ငံခေါင်းဆောင်တို့ကြားဆွေးနွေးမှုတွေမှာတော့တရုတ်မြန်မာနယ်စပ်တည်ငြိမ်ရေးနဲ့ကုန်သွယ်ရေးတိုးမြှင့်နိုင်ဖို့ကိစ္စတွေပါဝင်တယ်လို့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်ကျော်က VOA မြန်မာပိုင်းကိုပြောဆိုခဲ့ပါတယ်တရုတ်မြန်မာနယ်စပ်ကိုကန့်ဒေသမှာမြန်မာအစိုးရတပ်နဲ့ကိုကန့်လက်နက်ကိုင်တို့ကြားလက်နက်ချီကြာမြင့်ခဲ့တဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံသားတချို့သေဆုံးပြီးတောင်းနဲ့ချီတဲ့ဆစ်ဆောင်ဒုက္ခသည်တွေကိုတရုတ်ဘက်ကလက်ခံစောင့်ရှောက်ခဲ့ရတာဖြစ်ပါတယ်ကိုကန့်ဒေတာတိုက်ပွဲတွေနဲ့ပတ်သက်ပြီးတရုတ်ဘက်ကတရုတ်နိုင်ငံဆိုင်ရာမြန်မာတန်ယုံတာဝန်ခံတို့ကိုခေါ်ယူတွေ့ဆုံသတိပေးခဲ့တယ်လို့နေဆက်တည်ငြိမ်ရေးကိုမြန်မာအစိုးရဘက်ကတေချာအောင်လှုံ့ဆော်ဖို့ကိုလည်းသတိပေးပြောဆိုခဲ့တာဖြစ်ပါတယ်။ဒါအပြင်တရုတ်မြန်မာနေဆက်မှာတရုတ်တို့စစ်ရင်အားအလုံးရင်းနဲ့ချထားခဲ့သေးတာလည်းဖြစ်ပါတယ်။ဒီလိုကိုကန့်ဒေတာတွေမတိမငြိမ်အခြေအနေအတွင်းမှာပဲအာဏာရတရုတ်ကွန်မြူနစ်ပါတီကမြန်မာအတိုက်ခံခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုဖိတ်ခေါ်ပြီးတရုတ်သမ္မတရှီဂျင်းဖင်ကတရုတ်ကွန်မြူနစ်ပါတီရဲ့အထွေထွေအတွင်းရေးမှုအနေနဲ့တရုတ်ပြည်သူခမဆောင်ကြီးမှလက်ခံတွေ့ဆုံခဲ့သေးတာလည်းဖြစ်ပါတယ်ရှင်။
အခုသတင်းမှာအစောပိုင်းကထိုင်းနဲ့ကမ္ဘောဒီးယားနယ်စပ်မှာဖမ်းဆီးမိခဲ့တဲ့သူဟာလူ20ကျော်သေဆုံးခဲ့တဲ့ဗန်ကောက်မြို့ကဟိန္ဒူနတ်ဘုရားကျောင်းဘုံခွဲတိုက်ခိုက်ခဲ့သူတော့မဖြစ်နိုင်ဘူးလို့ထိုင်းရဲကပြောလိုက်ပါတယ်။ယူဆဖူမရိုင်လီဆိုတဲ့အဆိုပါတန်တရားရှိသူစီကနေ DNA စစ်ဆေးချက်တွေအရသူဟာဘုံပေါက်ကွဲခဲ့တဲ့နေရာကရရှိတဲ့ DNA စစ်ဆေးချက်နဲ့ကိုက်ညီမှုမရှိဘူးလို့ထိုင်းမျိုးသားရဲတပ်ဖွဲ့ရဲ့ပြောခွင့်ရပရာဝတ်သဗွန်ဆရီကတောက်ကြနေမှာပြောကြားလိုက်ပါတယ်။ဒါမဲ့မရိုင်လီဟာဒီဘုံခွဲတိုက်ခိုက်မှုနဲ့တော့တေချာပေါက်ပါဝင်ပတ်သက်နေတယ်လို့လည်းပြောပါတယ်။သူ့ရဲ့ DNA ကိုဘုံလုံးတဲ့ပစ္စည်းတွေအများပြားဖမ်းဆီးမိခဲ့တဲ့တိုက်ခန်းကနေတွေ့ရှိခဲ့တယ်လို့လည်းမှတ်ချက်ပေးပါတယ်။အခုအချိန်ကြီးကြောင့်ထိုင်းနိုင်ငံမှာလူသေးပြောက်အများဆုံးဖြစ်တဲ့ ဖြစ်ခဲ့တဲ့ဩဂတ်စ်လ18ရက်တိုက်ခိုက်မှုကိုဘသူကလုပ်ခဲ့တယ်ဆိုတာကိုတော့စုံစမ်းစစ်ဆေးမှုတွေတခါကွင်းဆက်ပြတ်သွားပြီဖြစ်ပါတယ်ခင်ဗျာ
။အိန္ဒိယနဲ့ပါကစ္စတန်နယ်စပ်ကက်ရှမီးယားဒေသဘက်မှာနယ်စပ်ဖြတ်ကျော်ပစ်ခတ်မှုတွေရပ်တန့်သွားစေဖို့ထိထိရောက်ရောက်တုံ့ပြန်ဆောင်ရွက်ဖို့စိတ်ဆိုးဒေါသထွက်နေတဲ့အိန္ဒိယဘက်ခြမ်းကက်ရှမီးယားဒေသခံတို့ကအိန္ဒိယအစိုးရကိုတောင်းဆိုလိုက်ပါတယ်။ကက်ရှမီးယားဒေသကတော့အိန္ဒိယနဲ့ပါကစ္စတန်ကြားပိုင်ဆိုင်မှုအငင်းပွားနေပြီးနှစ်နိုင်ငံတို့နယ်မြေခွဲခြားထိန်းချုပ်ထားတာဖြစ်ပါတယ်။ဒီကနေ့စက်တဘာလ4ရက်နေ့မနက်2နာရီလောက်မှာဂျာမူးနဲ့ကက်ရှမီးယားဒေသရက်စ်ပူရာအပိုင်းမှာရှိတဲ့ရွာတွေကိုပါကစ္စတန်စစ်တပ်ကအပြစ်ခတ်ရက်စဲရိတ်ကိုချိုးဖောက်ပစ်ခတ်ခဲ့တာကြောင့်အပြန်အလှန်ပစ်ခတ်မှုတွေတကြောအပြန်ဖြစ်လာခဲ့ရတာဖြစ်ပါတယ်။မနေ့အစောပိုင်းအပြန်အလှန်ပြစ်ခတ်မှုတွေကြောင့်ဒေသခံတွေစိုးရိမ်ထိတ်လန့်ခဲ့ကြရပြီးတညလုံးမအိတ်ခဲ့ရဘူးလို့လည်းဒေသခံတို့ကပြောပါရယ်။ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့တုန်းကလည်းပါကစ္စတန်ဘက်ကအပြင်းထန်ပြစ်ခတ်မှုကြောင့်နေဆက်ဒေသမှာနေထိုင်သူ1000လောက်ကိုဘေးလွယာရွှေ့ပြောင်းခဲ့ကြရပါရယ်။ပြီးခဲ့တဲ့လကစလို့ဒေသရင်းကအကြောင်းတွေကိုလည်းပိတ်ထားရဆဲဖြစ်တယ်လို့စားနပ်ရိက္ခာမလုံလောက်မှုကျန်းမာရေးစောင့်ရှောက်မှုအလုံလောက်မရတဲ့အခက်ခဲနဲ့တို့နဲ့လည်းနေဆက်ဒေသခံတို့ရင်ဆိုင်နေကြရတာဖြစ်ပါရယ်။အိန္ဒိယနေသားဆောင်တပ်နဲ့ပါကစ္စတန်စစ်တပ်တို့ကြောင့်စက်တင်ဘာလ3ရက်နေ့ကနေ23ရက်နေ့အထိတွစ်ဆုံဆွေးနွေးကြဖို့လဲစီစဉ်ထားပါတယ်ရှင်
။အမေရိကန်ပြည်တော်စုကင်တက်ကီပြည်နယ်မှာလိင်လူချင်းလက်ထက်တဲ့ဇုံတွဲတွေကိုထိမ်းမြားလက်ထက်တဲ့လိုင်စင်ထုတ်ပေးဖို့တရားသူကြီးရဲ့အမိန့်ကိုညှင်းဆန်ခဲ့တဲ့ခရိုင်တရားရုံးရဲ့စည်းရေးကိုတရားရုံးကမထင်မဲ့မြင်လုပ်တဲ့အမှုနဲ့ထောင်ဒဏ်တရက်ချမှတ်လိုက်ပါတယ်။အဲဒါကြောင့်ဆိုပါတရားရုံးရဲ့စည်းရေးဟာကြာသပတေးနေ့ညကထောင်ထဲမှာတညနေခဲ့ရပါတယ်။လက်ထက်ခွင့်မှာလက်မှတ်ထိုးပေးဖို့တရားရုံးရဲ့အမိန့်ကိုရိုဝန်ခရိုင်တရားရုံးစည်းရေးကင်ဒေးဗစ်ကလိုက်နာခြင်းမရှိဘဲဒါဟာသူမရဲ့ဘာသာရေးယုံကြည်မှုကိုချိုးဖောက်နေတာဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီမှုကိုစစ်ဆေးနေတဲ့ပြည်တော်စုအစိုးရတရားသူကြီးဒေးဗစ်ဘာနင်းကသူမတခြားရွေးချယ်စရာနည်းလမ်းမရှိဘဲထောင်ဒဏ်ချမှတ်ဖို့ပဲရှိကြောင်းကင်ဒေးဗစ်ကိုဒဏ်ငွေရယုံနဲ့သူမရဲ့စိတ်ကပြောင်းသွားမှာမဟုတ်ဘူးလို့လည်းပြောလိုက်ပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုရနိုင်တို့ကြီးညာပေးခဲ့ကြတာပါ။အခုညနေပိုင်းထုတ်လွှင့်ချက်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီဖတ်ယူနိုင်နိုင်ပါလေရှင်။အခုဇက်တိုက်ထုတ်လွှင့်ပေးမဲ့သတင်းလွှာနဲ့သတင်းဆောင်မတွေထဲမှာတော့ပထမဆုံးနိုင်ကြဖို့သမရဦးသိန်းစိန်ရဲ့တရုတ်ပြည်ခီးစဉ်ကိုရွေးချယ်ထားပါတယ်။တိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့ဆစ်ဖြစ်နေတဲ့တရုတ်မြန်မာနှစ်နိုင်ငံနယ်စပ်တည်ငြိမ်အေဂျင်စီကုံသွယ်မှုတွေအခုထက်ပိုပြီးတော့တိုးတက်လာစေဖို့သမရဦးသိန်းစိန်နဲ့တရုတ်သမရရှီကျင်းပင်တို့ဆွေးနွေးခဲ့ကြပါတယ်။တရုတ်နိုင်ငံမှာကျင်းပတဲ့ဖက်စစ်ဂျပန်ကိုအောင်နိုင်ခြင်းအနှစ်80ပြည့်အခမ်းအနားကိုသမရဦးသိန်းစိန်ပီကင်းမြို့မှာစက်တင်ဘာ3ရက်နေ့ကတွားတက်ခဲ့ပြီးဒီကနေ့မှာတော့တရုတ်မြန်မာသမရနှစ်ဦးတီးတန့်တွေ့ဆုံဆွေးနွေးကြတာပါ။အပြည့်အစုံကိုကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင်။
တရုတ်နိုင်ငံပီကင်းမြို့တော် TNMN ရင်းမြစ်မှာမနေ့ကကျင်းပတဲ့ဒုတိယကမ္ဘာစစ်အတွင်းဖက်စစ်ဂျပန်ကိုအောင်နိုင်ခြင်းအနှစ်80ပြည့်အခမ်းအနားကိုသမရဦးသိန်းစိန်တွားတက်ခဲ့တာဖြစ်ပါတယ်။အဲ့ဒီအခမ်းအနားကိုအခြားနိုင်ငံတွေကနိုင်ငံတော်အကြီးအကဲ30ဝန်းကျင်နဲ့တက်ရောက်ကြတာဖြစ်ပါတယ်။ဒီကနေ့မှာတော့တရုတ်သမရရှီကျင်းပင်နဲ့မြန်မာသမရဦးသိန်းစိန်တို့ဟာတရုတ်မြန်မာနှစ်နိုင်ငံနယ်စပ်တည်ငြိမ်ပြီးကုံသွယ်မှုပိုတိုးတက်လာစေဖို့ကိစ္စတွေကိုဆွေးနွေးကြတယ်လို့နိုင်ငံသားရေးဝန်ကြီးဌာနဒုဝန်ကြီးဦးတန့်ကျော်က VOA ကိုပြောပါတယ်။
နော်အဓိကတော့ဟလာနှစ်ဖက်လုံးကနေဇတ်လုံချုံရေးမှာဟလာပို့ပြီးတော့စနစ်တကျဖြစ်ဖို့ရယ်နော်ဒါငြိမ်းချမ်းရေးရရှိဖို့ရယ်နော်ကျွန်တော်တို့နိုင်ငံသားမှာဒါကုန်သွယ်မှုလုပ်ငန်းကဟလာဒီငြိမ်းချမ်းရေးရှိမှသာလျှင်ဖြစ်မှာ ਉ ဖြစ်မဲ့အတွက်ဒီနေဇတ်ဒါနှစ်ဖက်ကြားမှာဒါလုံချုံရေးကိစ္စကတော့ရုပ်စာကတော့ဆွေးနွေးတယ်ဆိုတော့ဒါဟိုဆွေးနွေးရမယ့်ကိစ္စဖြစ်တဲ့အတွက်ကျွန်တော်ဒီနေ့ရတဲ့အချိန်လေးမှာတော့ဒါဆွေးနွေးကြတာပါပဲ
ဆွေးနွေးပွဲရဲ့အသေးစိတ်အကြောင်းအရာတွေကိုတော့လောလောဆယ်မသိရသေးပါဘူးမြန်မာနိုင်ငံမှာတိုင်းသားလက်နက်ကင်တွေနဲ့ဖြစ်နေတဲ့ပြည်ရင်းစစ်ကိုအဆုံးမသတ်နိုင်ဘူးဆိုရင်မြန်မာနိုင်ငံဟာ fail state ကြာဆုံးနိုင်ငံတော်အဖြစ်ကိုရောက်သွားမှာဖြစ်တယ်လို့အဲ့ဒီရဲ့အကျိုးဆက်အဖြစ်တရုတ်နိုင်ငံကိုပါလာပြီးရိုက်ခတ်မှာဖြစ်တယ်လို့တရုတ်အစိုးရပိုင်းသတင်းမီဒီယာတွေကသမရဦးသိန်းစိန်တရုတ်နိုင်ငံကိုရောက်မလာခင်အခုရက်ပိုင်းအတွင်းရေးသားဖော်ပြကြကြောင်းယူနန်ပြည်နယ်မှာရှိတဲ့တရုတ်မြန်မာအရေးကျွမ်းကျင်သူဒေါက်တာလှကျော်စောကပြောပါတယ
်ပမာပြည်ရဲ့အခုအနှစ်60ကျော်ပြည်ရင်းစစ်ဟာတဲ့ဗမာတမတော်ကလည်းဟိုနေစွန်နေပြားတီသူအားပါတဲ့သမယိုးကြလက်နက်တွေပဲမလာနိုင်ဘူးတဲ့အဲတခါနေစွန်နေပြားမှာရှိတဲ့လူမျိုးစုဟိုတိုက်ခိုက်နေတဲ့လူတွေကလည်းမျိုးပြအထိဆင်းပြီးတော့ဗမာတမတော်မတိုင်နိုင်ဘူးတဲ့ဒီတိုင်းကြီးဆက်သွားနေတော့ဒီပြည်တွင်းဆက်ကမရနိုင်ဘူးတဲ့အနှစ်60အဲ့တော့မရနိုင်လို့ရှိရင်တော့ဗ ဗမာပြည်ဟာမကြခင်ကြာဆုံးနိုင်ငံကြီးဖြစ်နေတာပေါ့အဲ့တော့ဖြစ်ရတဲ့အကြောင်းရင်းကားတဲ့ပြည်မကဗမာတွေကလူမျိုးစုတွေရသင်ရထိုက်တဲ့အခွင့်အရေးတွေကိုမျှမျှတတခွဲဝင်မပေးလို့ဖြစ်တာပဲတဲ့ဗမာနိုင်ငံကတကယ်လို့များကြာဆုံးနိုင်ငံဖြစ်သွားရင်ကျန်တဲ့နိုင်ငံတွေကိုပါဆွဲခေါ်သွားနိုင်တယ်တဲ့တရုတ်ပြည်နဲ့လည်းနေဆက်မင်းကြီးကအကြီးကြီးရှိတဲ့အရှိကြီးရှိတဲ့အတွက်ကြောင့်ဒီဗမာပြည်ရဲ့မတည်မငြိမ်ဖြစ်မှုဟာတရုတ်ပြည်ကိုလည်းကြည့်ရိုက်နိုင်တယ်တဲ့ဒါကြောင့်မလို့ဗမာပြည်ရဲ့ဒီပြည်တွင်းရေးကိစ္စကိုပြည်တွင်းရေးတက်တက်သဘောမထားပဲနဲ့ဒီကုလသမဂ္ဂလိုဟာမျိုးအေးစင်လိုဟာမျိုးကဝင်ရောက်ကူညီပြီးတော့အပြူသဘောဆောင်ပြီးဖြည့်ရှင်းပေးသင့်ပါတယ်လို့အဲ့လိုရေးထားတာဒီတွေ့ရတယ်ရှင့
်တရုတ်နိုင်ငံဘက်ကလူလာတဲ့အတိုင်းမြန်မာအစိုးရကလည်းတိုင်းသားလက်နက်ကင်တွေနဲ့တနိုင်ငံလုံးအပြစ်ခတ်ရဲစဲရေး NCA စာချုပ်ချုပ်ဆိုနိုင်ဖို့ကြိုးစားနေတာပါဒါပေမဲ့အဖွဲ့အားလုံးပါဝင်လက်မှတ်ရေးထိုးဖို့မတည်ကြသေးပဲဖြစ်နေပါတယ်NCA အပြည့်ရစာချုပ်လက်မှတ်ထိုးမဲ့အခြေအနေနဲ့ပတ်သက်လို့ဒေါက်တာလှကျော်စိုးကအခုလိုသုံးသပ်ပါတယ်
အဲ့တော့အဲ့အပြည့်ခတ်ရစဲရေးအဖွဲ့အားလုံးပါဝင်ပြီးထိုးလိုက်နိုင်တာအကောင်းဆုံးပဲဖြစ်တယ်ဒီလိုမထိုးနိုင်ပဲနဲ့တချို့တဝက်ပဲထိုးနိုင်တယ်ပဲထားနော်အရင်တော့ကဟလာကျမတို့ပါတီပြက်သွားပြီးတော့တို့လုတ်ခဲ့တဲ့အပြည့်ခတ်ရစဲရေးစာချုပ်မျိုးတဲ့တော့အဆင့်သာနိုင်တယ်အခုကအသိသက်ပြည့်အဖြစ်နဲ့နိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံခြားကဟာတွေပါပါဝင်လာတာဖြစ်တော့အဲဒီအခုဦးသိန်းစိန်အစိုးရပဲဖြစ်ဖြစ်သူနဲ့ပေါင်းတဲ့ဗမာတမတော်ကပဲဖြစ်ဖြစ်ဒီဟာကိုအသိအမှန်မပြုချင်လဲမရဘူးဗျာဒါပေမဲ့အခုကြည့်ရတာတော့သိဖြစ်နိုင်မို့မလွယ်ဘူးအဲ့တော့တချို့အဖွဲ့တွေကခွဲပြီးတော့ထိုးလိုက်တာဖြစ်ကောင်းဖြစ်နိုင်တယ်ဒါပေမဲ့ဒါကလည်းသိအစိုးကြီးလို့တော့ကျွန်တော်တို့ကြည့်လို့မရပါဘူး
တရုတ်မြန်မာနှစ်နိုင်ငံနယ်စပ်နားမှာမြန်မာတပ်မတော်ဟာကိုကန့်တပ်ဖွဲ့ကချင် KIU တပ်ဖွဲ့တွေနဲ့တိုက်ပွဲတွေမကြာခဏဖြစ်ခဲ့သလိုမြန်မာတပ်မတော်ကပြစ်ခတ်မှုကြောင့်လက်နက်ကြီးတွေတရုတ်နိုင်ငံထဲကျရောက်ပြီးတရုတ်နိုင်ငံသားတချို့သေဆုံးခဲ့ရပါတယ်ဒီလိုနယ်စပ်မတည်မငြိမ်ဖြစ်ခဲ့တာကြောင့်တရုတ်စစ်တပ်ကလည်းနယ်စပ်မှာစစ်အင်အားတိုးချဲ့ချပြီးလုံခြုံရေးယူခဲ့တာမျိုးတွေရှိခဲ့ပါတယ်ခင်ဗျာ
တရုတ်မြန်မာသမ္မတနှစ်ဦးတွေ့ဆုံဆွေးနွေးပြီးတော့ဆွေးခဲ့ကြတဲ့အကြောင်းကိုကိုညာဝင်းအောင်ပြောပြသွားတာပါအခုတခါတော့မြမစာနယ်ဇင်းလောကရဲ့အပြောင်းလဲဘက်ကိုအလှည့်ပေးပါအောင်မရှင်စာနယ်ဇင်းကောင်စီယာယီကိုဒီမိုကရေစီနှိကျရွေးချယ်တင်မြှောက်ပြီးတော့မကြခင်ဒီသတင်းမီဒီယာကောင်စီအဖြစ်ပြောင်းလဲဖွဲ့စည်းပါတော့မယ်သတင်းမီဒီယာကောင်စီအဖွဲ့ဝင်29ဦးရှိမှဖြစ်ပြီးအဲ့ဒီအထက်မှာလွတ်တော်နဲ့သမ္မတရုံးကပေးအပ်တဲ့ကိုယ်စားလှယ်3ဦးနဲ့သတင်းသမားကိုယ်စားလှယ်14ဦးပါဝင်မှာပါအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းချေဆိုင် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။စာနယ်ဇင်းကောင်စီရာကြီးရဲ့တက်တန်း3နှစ်ခန့်ကြာပြီးတဲ့နောက်မှာတော့သတင်းသမားအများစုပါဝင်တက်သည့်ပညာရှင်ကိုယ်စားလှယ်တွေနဲ့ဒီမိုကရေစီနီးကြရွေးချယ်တင်မြှောက်ပြီးသတင်းမီဒီယာကောင်စီကိုပြန်လည်ဖွဲ့စည်းတော့မှာပါ။နောက်ထပ်အစ်စ်ပြန်လဲဖွဲ့စည်းမဲ့သတင်းမီဒီယာကောင်စီဟာသတင်းမီဒီယာဥပဒေအတိုင်းဖွဲ့စည်းသွားမှာဖြစ်တယ်ဆိုပြီးစာနယ်ဇင်းကောင်စီယာယီအဖွဲ့ဝင်ဦးစော်သက်ထွေးကဆိုပါတယ်
။ဟိုကိုယ်တိုင်အဖွဲ့အစည်းတွေရဲ့ကိုယ်တိုင်လည်းရနောက်ဟိုတတိပုဂ္ဂလလည်းအားလုံးဝင်ပြန်နိုင်တယ်။အဲဒီအရကကျတော့ယာယီမဟုတ်တော့အကြီးဖြစ်မှာပေါ့။ဒါမဲ့သတင်းမီဒီယာကောင်စီကို29ဦးနဲ့ဖွဲ့စည်းမယ်။အဲဒီ29ဦးနဲ့ဖွဲ့စည်းတာကိုအော်တိုဝါလာစေရနေကဆောပြီးတော့ကျင်းပါလို့မရအောင်စေရနေနဲ့ဟိုအော်တိုဝါလာကုန်ကြတဲ့မှာဖြစ်အောင်ကျင်းပါမယ်အဲ့လို29ဦးရွေးချယ်တဲ့အခါမှာဒရင်းမီဒီယာက4ဦးပါမယ်အစိုးရဘက်ကပြည်သူ့တော်က2ဦးပါမယ်ပြီးတော့သူကရုဏတ်တော်က2ဦးပါမယ်နိုင်ငံတော်သမ္မတရုံးက2ဦးပါမယ်အဲ့3ဦးရဲ့စာတီပညာရှင်တွေရဲ့နောက်ပြီးတော့မီဒီယာသမားတွေလို့ရပေါင်းပြီးတော့29ဦးပါဝင်တဲ့ဒရင်းမီဒီယာကောင်စီဖွဲ့စည်းရအဲ့ဒီ29ဦးကဩဂရသူကအလူရည်မှုပြောခဲ့တဲ့ဒီနေရာကိုအဲ့ဒီ29ဦးကကိုချင်းချင်းမဲပေးပြီးတော့ရွေးချယ်ရ
။ကောင်စီဝင်29ဦးထဲမှာတော့လွှတ်တော်နဲ့သမ္မတရုံးကပေးတဲ့ကိုယ်စားလှယ်3ဦးကကောင်စီအဖွဲ့ဝင်ဖြစ်ရွေးချယ်ကြရမလို့ပဲတိုက်ရိုက်ခန့်အပ်မှုတွေနဲ့ပါဝင်နေမှာပါ။ဒါဟာလဲသတင်းမီဒီယာဥပဒေမှာရေးဆွဲထားတဲ့အတိုင်းအစိုးရနဲ့မီဒီယာနယ်ပယ်တွေကြားဖြစ်ပွားနေတဲ့ပဋိပက္ခတွေကိုရှားဝင်ဆောင်ရွက်ပေးနိုင်ဖို့ရည်ရွယ်တယ်ဆိုပြီးဦးစော်သက်ထွေးကဆိုပါတယ
်ဒီသတင်းမီဒီယာဥပဒေရေးဆွဲခဲ့တဲ့ဟာသတင်းမီဒီယာကောင်စီဖွဲ့စည်းတဲ့အခမ်းတစ်ခုထည့်သွင်းရေးဆွဲခဲ့ပြီးသားဖြစ်တယ်အဲဒီသတင်းမီဒီယာကောင်စီကိုဘလို့ရွေးချယ်တင်ပြောက်ပြီးတော့ဘလို့နယ်ပယ်အသီးသီးကနေပြီးတော့ဘယ်နှဦးတဲ့မပေါ်တော့ဘယ်နှဦးတဲ့မနေတော့ဥယျာဉ်နဲ့ဖွဲ့စည်းရမယ်ဆိုပြီးတော့ဥပဒေမှာပါရှိတဲ့အခါကျတော့ဟိုမီဒီယာဥပဒေနဲ့နှီးဥပဒေမှာပါဝင်တဲ့အတိုင်းပဲသူတို့ကကိုယ်တိုင်တော့ပါလာတာပေါ့နောက်တစ်ခုကကောင်စီဆိုတဲ့သဘောတဘာဝလွတ်လပ်တဲ့မီဒီယာအဖွဲ့အစည်းတစ်ခုအတွင်မဆောင်မဲနဲ့အစိုးရနဲ့မီဒီယာနယ်ပယ်အခြားနောက်ပြီးတော့မီဒီယာနယ်ပယ်အသီးသီးမှာဖြစ်နေတဲ့သူချင်းသူချင်းကြားထဲမှာ သတိကစားအဖြစ်ရှင်းပြနေနိုင်ပြီးတဲ့အခမ်းအနားကိုရယူထားတာဖြစ်တဲ့ကြောင့်အစိုးရဘက်ကတော့အနည်းဆုံးဒီလိုမျိုးအသီးသီးရကိုယ်တည်းတူဦးစီပါလာတော့ခွင့်ပြုရလိမ့်မယ်ဆိုပြီးတော့ဒီဟာဒီများစုဆန္ဒနဲ့ဥပဒေထဲမှာပါဝင်လာတာပေါ့
။စာနယ်ဇင်းကောင်စီကိုအစိုးရကစတင်ဖွဲ့စည်းပေးစဉ်ကအစိုးရကရွေးချယ်ပေးထားတဲ့ကိုယ်စားလှယ်30နဲ့စတင်ဖွဲ့စည်းခဲ့တာကြောင့်သတင်းသမားအများစုကလက်မခံဘဲကန့်ဝတ်ခဲ့ကြတာပါ။နောက်ပိုင်းမှာတော့သတင်းသမားတွေပါဝင်တဲ့စာနယ်ဇင်းကောင်စီယာယီကိုပြန်လည်ဖွဲ့စည်းပြီးချိန်မှာတော့သတင်းသမားအများစုကလက်ခံခဲ့ပါတယ်။နိုင်ငံတကာသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်တွေအတွက်လှုံ့ဆော်နေကြတဲ့သတင်းအဖွဲ့အစည်းတွေကလည်းအသိအမှတ်ပြုခဲ့ကြပါတယ်။စာနယ်ဇင်းကောင်စီယာယီဟာ၃နှစ်တာကာလအတွင်းသတင်းမီဒီယာဥပဒေကိုရေးဆွဲနိုင်ခဲ့တယ်လို့သတင်းမီဒီယာကျင့်ဝတ်28ချက်ကိုလည်းရေးဆွဲခဲ့ပါတယ်။ရွေးကောက်ပွဲဆိုင်ရာသတင်းရေးသားချင်းဆိုင်ရာကျင့်ဝတ်တွေကိုလည်းအထွေထွေရွေးကောက်ပွဲဆိုင်ရာကော်မရှင်နဲ့ညှိနှိုင်းပြီးပြီးခဲ့တဲ့လကပဲထုတ်ပြန်နိုင်ခဲ့ပါတယ်။ဒါအပြင်အစိုးရနဲ့မီဒီယာကြားမီဒီယာအချင်းချင်းတွေကြားဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကိုတရားရုံးထိမရောက်အောင်အမှုပေါင်း89မှုကိုစစ်ဆန်ညှိနှိုင်းပေးခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ကာလအတွင်းမှာစာနယ်ဇင်းကောင်စီယာယီဟာသတင်းသမားတွေတွေ့ကြုံနေရတဲ့အခက်အခဲတွေသတင်းသမားတွေကိုဖမ်းဆီးအရေးယူတာတရားစွဲဆိုတာထောင်ချခံရတဲ့ကိစ္စတွေအစိုးရနဲ့သတင်းမီဒီယာတွေကြားမှာဖြစ်ပွားခဲ့တဲ့တင်းမာမှုတွေကိုထိထိရောက်ရောက်ဖြေရှင်းပေးနိုင်ခြင်းမရှိဘူးလို့လည်းသတင်းမီဒီယာလောကမှာဝေဖန်မှုတွေလည်းရှိခဲ့ပါတယ်။စက်တင်ဘာလ3ရက်နေ့မှာတော့စာနယ်ဇင်းကောင်စီယာယီကအဖွဲ့ဝင်တွေဟာသတင်းသမားတွေနဲ့တွေ့ဆုံပြီးနောက်ထပ်အစ်စ်ဖွဲ့စည်းမဲ့သတင်းမီဒီယာကောင်စီမှအဖွဲ့ဝင်ဖြစ်ပါဝင်လိုသူတိုင်းဟာစက်တင်ဘာလ3ရက်နေ့ကနေစပြီးရက်ပေါင်း30အတွင်းသတင်းပေးသွင်းနိုင်ပြီဖြစ်ကြောင်းအသိပေးပြောဆိုခဲ့ပါတယ်ရှင်။
မကြာခင်မှာဖွဲ့စည်းရမယ့်သတင်းမီဒီယာကောင်စီကိုဘယ်လိုဖွဲ့စည်းသွားမယ်ဆိုတာမအေးအမကစုံစမ်းတင်ပြသွားတာပါ။နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုမထုတ်လွှင့်ခင်စနေနေ့ညတိုက်ရိုက်လေလိုင်းကိုလည်းဖိတ်ခေါ်ပြရစီအောင်ရှင်။
ရရှိမှခင်လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုအတွက်အမည်စင်းတင်သွင်းထားကြတဲ့ကုစလေ6000ကျော်တွေကနေပြီးတော့80ကျော်ကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ပယ်ဖျက်ခဲ့ပါတယ်။ကုစလေလောင်းရည်ချင်းတတ်မှတ်မှုနဲ့ပတ်သက်လို့တည်စဲဥပဒေတွေနောက်ရွေးကောက်ပွဲဆိုင်ရာဥပဒေတွေနဲ့ညှိစွန်းလာကြောင်းလို့ဆိုပါတယ်။ဒီအတွက်ဒီကုစလေလောင်းရည်ချင်းတတ်မှတ်မှုနဲ့ပတ်သက်လို့တည်စဲဥပဒေနဲ့ဒီပေါ်မှာရွေးကောက်ပွဲကော်မရှင်ရဲ့ကိုင်တွယ်မှုတွေကိုလာမယ့်စနေညပိုင်းဒဲလီတိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်ကိုပြောလိုတာ၊ကိုဆွေးနွေးလိုတာ၊ကိုမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းရမယ့်သရရှင်တွေကိုကြိုဆိုပါရစေ။
တိုင်းရိုက်လေလိုင်းစီစဉ်တွေကိုအင်ကာနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရဲ့ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုကြာနေသေးတဲ့သတင်းလွှာတစ်ပုဒ်ကိုဆက်ပါမယ်။တရုတ်သမ္မတရဲ့ပထမဆုံးအမေရိကန်ခရီးစဉ်မတိုင်ခင်မှာတရုတ်အစိုးရအနေနဲ့တရုတ်ရှိနေဆောင်ခိုင်းနဲ့ဒီဘာသာရေးခေါင်းဆောင်တစ်ဖွဲ့ကိုပြန်လွှတ်ပေးဖို့အမေရိကန်အစိုးရကတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံညင်ဝေးပြည်ပြားရေးနဲ့လုံခြုံရေးကိုချိန်ချောက်မှုနဲ့အဖမ်းခံနေရတဲ့ခရီးရန်တရားဟောဆရာတွေအပါအဝင်ဒီဖမ်းထားခံရတဲ့သူတွေကိုလွှတ်ပေးဖို့တောင်းဆိုနေတဲ့အချိန်မှာပဲအမျိုးသမီးနိုင်ငံရေးအကျဉ်းသူတွေလွတ်မြောက်ရေးလှုပ်ရှားမှုတွေမှာယုံကြည်မှုကြောင့်အကျဉ်းချနေတဲ့တရုတ်အမျိုးသမီးရှင်းနေတူရဲ့အမိကိုလည်းကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကထည့်သွင်းခဲ့တာပါ။ဒီအကြောင်း VOA သတင်းတောက် Victor Beckty ရဲ့သတင်းပေးပို့ချက်ကိုကိုဝင်းမင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။တရုတ်သမ္မတရှီကျင်းပင်ရဲ့ဒီလနောက်ပိုင်းအမေရိကန်ခီးစင်မတိုင်ခင်မှာအမေရိကန်ဘာသာရေးလွတ်လပ်မှုဆိုင်ရာသံအမတ်ကြီးဒေးဗစ်ဆပါစတိုင်းအနေနဲ့တရုတ်ခေါင်းဆောင်တွေနဲ့တွေ့ခဲ့ပြီးဂျန်ကိုင်ပါဝင်ခရစ်ယာန်ခေါင်းဆောင်တွေကိုလှုပ်ပေးဖို့တောင်းဆိုလိုက်ပါတယ်။သံအမတ်ကြီးဆပါစတိုင်းကသူတွေ့ဖို့ရှိခဲ့တဲ့ဒီဘာသာရေးခေါင်းဆောင်တွေကိုမတွေ့ခင်တနေ့ August 25ရက်နေ့မှာဖမ်းလိုက်တာဟာတရုတ်နိုင်ငံမှာဘာသာကူးကွယ်ယုံကြည်မှုဆိုင်ရာအထူးစိုးရိမ်စရာအခြေအနေဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူမတ်ထိုနာကလည်းတရုတ်နိုင်ငံအတွင်းဘာသာရေးလွတ်လပ်မှုအခြေအနေကိုအမေရိကန်အနေနဲ့အနီးကပ်ဆက်ဆောင်ကြည့်သွားမယ်လို့ဒီဘက်ထဲထုတ်ပြောလိုက်ပါတယ
် I can say that it is an ongoing concern specifically just to cite a recent case
ကျွန်တော်ပြောနိုင်ပါတယ်ဒီကိစ္စကဆက်ပြီးတော့စိုးရိမ်နေရတာပါအတိအကျပေါ့နော်အကြခင်ဖြစ်တာတခုကိုပြောရရင်ဒီခရစ်ယာန်လူခွင့်ရှင်နေဂျန်ခိုင်းနဲ့သူ့ရဲ့လက်ထောက်တွေကိုဖမ်းခံခဲ့ရပါတယ်သူတို့ကိုပြန်လွတ်လာစေချင်ပါတယ်ဒါပေမဲ့ဖြစ်ရကကျွန်တော်တို့ဆက်တွေ့နေရတဲ့ဖြစ်စဉ်ကြီးရဲ့အပိုင်းလေးတစ်ခုပဲရှိပါသေးတယ
်ဒါအပြင်ဘာသာရေးလွတ်လပ်မှုဆိုင်ရာအမေရိကန်သမ္မတကြီးဆာဘာစတိုင်းအနေနဲ့သူ့တရုတ်ခီးစဉ်ထဲမှာနောက်ဆိုးရင်စရာချက်တွေဖြစ်တဲ့ခရစ်ယာန်ဖျားချောင်းတွေကိုဖယ်ရှားဖျက်ဆီးမှုတွေကိုရပ်တန့်ဖို့နဲ့ မှတ်ပုံမတင်ရသေးတဲ့ဘာသာရေးအဖွဲ့ဝင်တွေကိုဆက်မနှောက်ယှက်ဖို့နောက်တိဘက်ဗုဒ္ဓဘာသာဝင်တွေနဲ့ဝီဂါမွတ်စလင်တွေအပေါ်ဖိနှိပ်ကန့်သတ်မှုတွေအဆုံးသတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ဒါအပြင် Human Rights Watch ကလူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကဟောင်ကောင်ခြေစိုက်သူတွေတီမာယာဝေါန်ကလည်းတရုတ်နိုင်ငံမှာနိုင်ငံသားအခွင့်အရေးတွေဆက်လက်ချိုးဖောက်နေတာကိုအခုတရုတ်သမ္မတခီးစင်မှာအမေရိကန်သမ္မတဘက်ကအဓိကထားပြောတင်တယ်လို့ဆိုလိုက်ပါတယ်။ဒါပေမဲ့အမေရိကန်ဆိုင်ရာတရုတ်သမ္မတကြီးဆီယူတန်ကိုင်ကတော့တရုတ်သမ္မတရဲ့အမေရိကန်ခီးစင်မှာနှစ်နိုင်ငံကြားတောင်တရုတ်ပင်လယ်ငင်းပွားမှုနဲ့အင်တာနက်ဆိုင်ဘာတိုက်ခတ်မှုတွေပါဝင်သဘောထားမတိုက်ဆိုင်တာတွေရှိပေမဲ့ပူးပေါင်းဆောင်ရွက်နိုင်တာတွေကသာအကျိုးရှိအောင်တိကျထားဆွေးနွေးတင်တယ်လို့ဒီဘက်တရုတ်အစိုးရပိုင်းသတင်းစာတွေမှာထုတ်ပြောခဲ့ပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဆမန်သာပါဝါကတော့အနည်း20မြောက်ဘီဂျင်းနိုင်ငံတကာအမျိုးသမီးညီလာခံအထိမ်းအမှတ်အဖြစ်အမျိုးသမီးနိုင်ငံရေးအကျဉ်းသူ20ဦးလွတ်မြောက်ရေးလှူရှာမှုမှာတရုတ်မျိုးသမီးရှေ့နေဝမ်ယူကိုထည့်သွင်းထားပြီးအခုလိုပြောလိုက်ပါတယ
် For her work Wang has been harassed, threatened and smeared.
သူမရဲ့လှူဆောင်မှုတွေဝမ်ဟာနှိစက်တာခြိမ်းခြောက်တာအစိုးရသတင်းဌာနမှတပုတ်လေလွင်ဆွတ်ဆွဲတာတွေကိုခံရပါတယ်2015ခုနှစ်ဇူလိုင်လ9ရက်နေ့မှာဝမ်အဖမ်းခံခဲ့ရတာပါသူမရဲ့ခင်ပွန်းနဲ့16နှစ်အရွယ်သားလေးလည်းပါပါတယ်သူမနဲ့သူမခင်ပွန်းနှစ်ယောက်စလုံးဆက်ပြီးတော့ထိန်းသိမ်းခံထားရဆဲဖြစ်ပြီးတော့ရှေ့နေနဲ့ပုံမှန်တွေ့ဝင်လည်းမရပါဘူးအမှုလည်းမဆွဲရသေးပါဘူ
း။တမတ်ကြီးပါဝါကဆက်ပြီးဒီပီချင်းမျိုးသမီးညီလာခံအပြည့်နှစ်20ကြာမှာအမျိုးသမီးနိုင်ငံရေးအကျဉ်းသူ20လွတ်မြောက်ရေးအတွက်စက်တင်ဘာ29မှာလုံးမဲ့ကုလသမဂ္ဂနိုင်ငံတကာညီလာခံမတိုင်ခင်တူးစီရဲ့နာမည်တွေကိုတရက်စီမှာထုတ်ပြန်သွားမယ်။နောက်နှစ်20မှာမျိုးသမီးအခွင့်အရေးနှစ်တင်နိုင်ဖို့ဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ
။ကိုဝင်းမင်းပြပြသွားတာပါရှင်။VOA မြန်မာပိုင်းကထုတ်လွှင့်ပေးနေသည့်အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ကြပါတယ်။ဒါ့အပြင် Facebook, Twitter နဲ့ YouTube တို့မှာလည်း VOA မြန်မာပိုင်းဌာနကထုတ်လွှင့်ပေးနေတဲ့ဗီဒီယိုသတင်းတွေ၊နေ့စဉ် TV သတင်းလာနဲ့သတင်းပတ်စင် magazine တွေကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။ကျွန်တော်တို့အခုတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်းမှာပဲ Asia 7 ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာ၊သုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေကိုနားဆင်ကြားရမှာဖြစ်ပါရဲ့ရှင်။အခုညနေပဲအစီအစဉ်ဆုံးသတ်ခင်မှာတော့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိမ်ကြီးထိုက်ကတလှည့်ကြီးညာပေးပါအောင်မယ်ရှင်။
ခလုံးခွင့်ရဖို့အတွက်ဥရောပနယ်စပ်တွေထံကိုအလုံးရင်းနဲ့ဝင်ရောက်လာကြတဲ့ရွှေပြောင်းအခြေချသူတွေအရေးဖြေလျှော့ပေးနိုင်မှုဥရောပသမဂ္ဂအနေနဲ့ဒုက္ခသည်နှစ်သိန်းကျော်တို့ကိုလူစုလူဝေးလိုက်နေရာချတားပေးရေးအစီအစဉ်တစ်ခုအနေနဲ့လက်ခံဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကတောင်းဆိုလိုက်ပါတယ်။ဒုက္ခသည်တွေရဲ့အမှန်တကယ်လိုအပ်ချက်တွေကိုအကူအညီပေးရေးမှာဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးတို့ပူးပေါင်းဆောင်ရွက်ရမယ့်အစီအစဉ်တစ်ခုကိုဥရောပသမဂ္ဂကချမှတ်အကောင့်ထဲပေါ်ပေးဖို့ကုလဒုက္ခသည်များဆိုင်ရာမဟာမင်းကြီးအန်တိုနီယိုဂူတာရက်စ်ကဒီကနေ့တောက်ကြနေ့မှာကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာဆော်ဒီဘီရင်ဆယ်မန်ကိုအင်ပီရိုမာဒီကနေ့တောက်ကြနေ့လက်ခံတွေ့ဆုံမှာဖြစ်ပါတယ်။အီရတ်၊ယီမင်နဲ့ဆီးရီးယားနိုင်ငံတွေမှာဖြစ်နေတဲ့စစ်ပွဲတွေနဲ့အရှေ့အလယ်ပိုင်းဒေသတွေအီရန်နိုင်ငံရဲ့အပြုတ်အမှုတွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေချိန်မှာပဲဆော်ဒီခေါင်းဆောင်အမေရိကန်ပြည်ထောင်စုကိုပထမဆုံးအကြိမ်လာရောက်ခဲ့တာဖြစ်ပါတယ်။အီရန်နျူကလ িয়ার အရေးသဘောတူညီချက်အပေါ်အမေရိကန်ဒီမိုကရက်လွှတ်တော်အမတ်တည်းရဲ့ထောက်ခံမှုအလွန်အလောက်ရလိုက်တာကြောင့်ရီပါဘလီကန်တို့ကြီးဆိုတဲ့လွှတ်တော်ကနေအီရန်နျူကလ িয়ার အရေးသဘောတူညီချက်ကိုကန့်ကွက်ခဲ့မယ်ဆိုရင်သမ္မတအိုဘားမားအနေနဲ့ဗီတိုအာဏာသုံးပယ်ချနိုင်ဖို့အထောက်အကူဖြစ်စေခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတအိုဘားမားနဲ့မဲအလွန်လောက်ရရှိတာမျိုးတော့မဟုတ်သေးပါဘူး။လွှတ်တော်နှစ်ရက်လုံးကခေါင်းဆောင်တို့ကတော့အီရန်နျူကလ িয়ার သဘောတူညီချက်ကိုပြန်လည်သုံးသပ်ပြီးမဲခွဲခွင့်ပေးထားတဲ့ဥပဒေအရအီရန်နျူကလ িয়ার အရေးသဘောတူညီချက်ကိုတားဆီးသွားမယ်လို့ပြောဆိုထားပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်ကိုရောက်ရှိနေတဲ့မြန်မာသမ္မတဦးသိန်းစိန်ကိုတော့တရုတ်သမ္မတရှီကျင်းဖင်ကဒီကနေ့မှပဲတရုတ်ပြည်သူခမဆောင်ကြီးမှလက်ခံတွေ့ဆုံခဲ့ပါတယ်ရှင်
။နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိမ်ကြီးထိုက်ကြေညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Glenn Bond Galio ဖြစ်ပါတယ်။ဖွေရကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။တော်ရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.